လက်စားမှုနဲ့ယာယူကဖေရှားခံထားရတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာအစားထိုးခန့်အပ်ဖို့ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကအမည်စည်းရင်းတင်သွင်းခဲ့ပါတယ်ခန့်အပ်ဖို့တင်သွင်းခံရသူအမျိုးသမီးဥပဒေချုပ်ဟာပြည်အောင်စုရှေ့နေချုပ်ရုံကအငြင်းစားညွှန်ကြားမှုဖြစ်တယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်ဒီလိုခန့်အပ်ဖို့အမည်စည်းရင်းတင်သွင်းတာနဲ့ပတ်သက်လို့ဥပဒေအတိုင်းဝိုင်းမှာအမည်အမျိုးမျိုးရှိနေတာကို VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပေးထားပါတယ
်လက်လက်နေတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာခန့်အပ်ဖို့အတွက်ဒီကနေ့ကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမည်စည်းရင်းတင်သွင်းခဲ့တာကို
တိုင်းဒေသကြီးလွှတ်တော်ကြီးသဘောတူညီချက်ရညံတဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌံတို့ရန်ကုန်တိုင်းဒေသကြီးဆွမ်းအဖွဲ့25ရက်6လ2018ရေဆွဲပါသာမတ်3မြေဆောင်5ရက်ကြီး5ကျေးဇူးမြေဆောင်စီမံဖြစ်ပြီးပူလာပါတယ်။ဒီကတော့ခင်မျိုးကြီးအဖဒီကသူ့ဆိုင်ခေါ်ဦးအောင်ဆိုင်နိုင်ငံသားစစ်တေးကပြအမှတ်ကတော့ကိုမြေဆောင်မာယာမနိုင်စုံရနှစ်နှစ်5တိအဆိုပါဆုတ်ရဲ့ကိုရင်မှတ်တမ်းကိုထွတ်တော်ကိုယ်စီများထံထောက်ပြထားပြီးဖြစ်ပါတယ်
။အမည်စရင်တင်သွင်းထားသူနဲ့ပတ်သက်လို့ကန့်ကွက်လို့တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကန့်ကွက်လို့တဲ့အကြောင်းကိုလွှတ်တော်ရုံးကိုတင်ပြရမယ်လို့လဲလွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်။ရန်ကုန်တိုင်းဥပဒေချုပ်အမည်နဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးဟန်ထူးဟာပြီးခဲ့တဲ့ရက်ပိုင်းကအာဂရိလိုက်စားမှုပုံမှန်နဲ့အရင်းယူခံရတာကြောင့်လက်ရှိမှာတာဝန်ကနေခံရပြီးအမှုရင်ဆိုင်နေရပါတယ်။ဟာတာတယုတ်ဆောင်အောင်ရဲထွေအသက်ခံရမှုမှာတန်တရာရှိသူတွေကိုပြန်လွှတ်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးနဲ့အတူတိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်အရှေ့ပိုင်းခရိုင်ဥပဒေအရာရှိတွေစုစုပေါင်း6ဦးကိုလက်စားမှုနဲ့အရေးယူခဲ့တာဖြစ်ပါတယ်။တရားလွှတ်တော်ရှိနေဦးကြည်မင်းကတော့တိုင်းဥပဒေချုပ်အစ်စ်အနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေရှိလာမယ်လို့သူကဆိုပါတယ်
။အဲ့နယ်ဒီတရားဟာတကယ်ကိုကြွန့်ကျင်နေရှိနေတယ်ဖြစ်စေအပြင်လောကဖြစ်စေအဲ့လိုအပြင်လောကကနိုင်ငံရေးအမည်ရှိတဲ့ရှိနေမျိုးထန်လာ ਉਹ ပဲဆရာတော့ဘူအားဖြင့်ကြိုက်တယ်အမျိုးသမီးအမျိုးသားဆိုတာတော့မဟုတ်ပါဘူးဘာလို့ဘာလို့မကြိုက်လဲခုနဆရာပြောလို့ပဲစစ်အာဏာရှင်အောက်မှာအပိုးကျိုးလာတဲ့အမြင်ဟောင်းရှိတဲ့လူတွေကိုဆရာမကြိုက်ဘူးပေါ့နော
်ဥပဒေချုပ်အစ်စ်အနေနဲ့ဝေဖန်ခံနေရတဲ့လက်ရှိတရားရေးကိုဘယ်လိုတည့်မတ်အောင်ထိမ့်လဲဆိုတာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးရောဘတ်စန်းအောင်ကတော့အခုလိုပြောဆိုခဲ့ပါတယ
်တော့သူနဲ့ပတ်သက်လို့ကျောသမတ်ပြုရလာအောင်စန္ဒမူနာထားရလာအောင်သူ့ရဲ့ဆောင်ရွက်ချက်ကဥပဒေဝန်ထမ်းအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တာကလွင်တခြားဘာမှကျွန်တော်တို့မကြားသိရဘူးအဲ့တော့ကျွန်တော်တို့ကတော့အားမရဘူးပေါ့ဗျာသူ့တစ်နှစ်လောက်တော့စောင့်ကြည့်ရတော့မှာပေါ့ခံပြီးမှတော့ဘာတတ်နိုင်မလဲ
ဥပဒေချုပ်ဟောင်းနဲ့ဥပဒေအရာရှိတချို့ကိုလက်စားမှုနဲ့အရင်းယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာနိုင်စေမယ့်အစာပြိုးလှုပ်ဆောင်မှုအဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းအစ်တတော်ဝင်ယူမဲ့ယုံရင်းနေတဲ့တရားရေးယုံကြည်မှုအားနည်းနေတဲ့တရားစီရင်ရေးမှုကင်းတွေမကြခဏဖြစ်လာနေတဲ့လူပေါင်းစုံနေထိုင်နေတဲ့ရန်ကုန်တိုင်းဒေသကြီးမှာတရားရေးကိုတည်မတ်အောင်ထိမ့်သိမ်းဖို့အခက်ခဲတွေရှိနေသေးတယ်ဆိုပြီးသုံးသပ်ပြောဆိုနေကြပါရဲ့ရှင်
။မမေခသတင်းပေးပို့ထားတာပါ။